မြန်မာနိုင်ငံအရှေ့မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာအောက်တိုဘာ26ရက်နေ့ကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူ2000ခွဲကျော်တိုးလာတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်း၊ပဲခူးတိုင်းအရှေ့ပိုင်းနဲ့ကရင်ပြည်နယ်တွေမှာနိုဝင်ဘာ2ရက်နေ့အထိပြည်ရင်းဒုက္ခသည်တဲ့25,900လောက်တိုးလာတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံးအိုချာကထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုရင်မြို့နယ်ပေါင်း22ခုရဲက9ခုထက်မနည်းမှတိုက်ပွဲတွေဖြစ်နေတာကြောင့်အိုးအိမ်ပြင့်ထွက်ပြေးနေရသူတွေတိတိတတ်တာတိုးလာပြီးတော့လူသားချင်းစာနာမှုအကူအညီတွေအလိုအမင်းလိုအပ်နေတယ်လို့ထောက်ပြထားပါတယ်။ဒတလောတိုက်ပွဲတွေကြောင့်တိုးလာသူ 23,000 ကျော်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ရင်းဒုက္ခသည်စုစုပေါင်းဟာ 38,400 ကျော်ရှိနေပြီလို့လည်း UNOCHA ကပြောပါတယ်။အဲ့ဒီဒေသအတွက်အကူအညီပေးဖို့ရမှလိုအပ်တဲ့တရုတ်ကနေရှမ်းပြည်မြောက်ပိုင်းကိုသွားတဲ့လမ်းကြောင်းတွေဟာစစ်တပ်နဲ့လက်နက်ကိုင်တိုင်းရင်းသားတပ်တွေရဲ့စစ်ဆေးရေးဂိတ်တွေကြောင့်လက်ရှိမှာအတားအဆီးတွေဖြစ်နေပြီးတော့အရေးပါတဲ့တရားတစ်ခုထက်မနည်းလဲပျက်စီးသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီဒေသမှာဘာသာရေးအဖွဲ့အစည်းတွေနဲ့လူမှုကူညီရေးအဖွဲ့တွေကဒုက္ခသည်တွေအတွက်ဒီတက်နိုင်သလောက်အကူအညီတွေပေးနေပေမဲ့လည်းမလုံလောက်တာကိုလည်းပြောထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း၊ပဲခူးတိုင်းအရှေ့ပိုင်းနဲ့ကရင်ပြည်နယ်တွေကနေရာတော်တော်များများမှာတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေပြတ်တောက်နေတာကိုလည်းထုတ်ပြန်ချက်ထဲမှာပြောထားပါတယ်ရှင်။